မရိကန်ပြည်သူရှေ့ဘက်ချင်းမြောက်ကိုရိုလန်နာပြည်နယ်ကိုဖလော်ရစ်ဟာရီကိန်းမုန်တိုင်းစတင်ဝင်ရောက်နေပါပြီ။ဒီနေ့စောပိုင်းမှာပဲမုန်တိုင်းကလီတိုင်နှုန်းတနာရီ109ကီလိုမီတာအထိရှိနေတဲ့အကြောင်းလဲအမေရိကန်မျိုးသားသမုဒ္ဒရာနဲ့လေရုဆိုင်ရာဌာနနိုဝါကပြောဆိုခဲ့တာပါ။ဖလော်ရစ်ဟာရီကိန်းကိုအခုခါပြင်းအားဆင့်တစ်ရှိတဲ့မုန်တိုင်းအဖြစ်အဆင့်လျှော့ချလိုက်ပြီမလဲ။ထိရောက်ပစ္စည်းနဲ့အထိအန္တရာယ်ရှိနေစေဖြစ်တဲ့အကြောင်းလဲမိုးလေဝသကြွန့်ကျင်သူတွေသတိပေးထားပါရဲ့။ယောက်ကရနပြည်နယ်အုပ်ချုပ်ရေးမှူးရိုက်ကူပါကတော့မုန်တိုင်းရောက်ထိခိုက်ပျက်စီးမှုတွေကြီးမားနိုင်တဲ့အကြောင်းသတိပေးထားတာပါ Florence Hurricane စတင်ဝင်ရောက်လာချိန်မှာပဲမြောက်ကရလိုင်းနားမှာလက်ဆင်ပြီးပြတ်တောက်မှုကျင်းပသူ 32,000 လောက်ရှိနေပြီဖြစ်ကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်။တမိုင်းဝင် New Bern မြို့မှာလည်းအင်းနေတဲ့ရေဝင်လာနေတဲ့အတွက်အရေးပေါ်ကစေးအကူအညီတောင်းခံတဲ့တယ်လီဖုန်းဆက်သွယ်မှု150ရောက်ရှိကြောင်းလည်းဒေသခံအာဏာရှင်တွေပြောဆိုထားတာပါကူညီလိုသူတွေကိုပြည်သူ့ရေးပေါ်ကယ်ဆယ်ရေးဌာနဖီမာကကယ်ဆယ်ရေးတွေကူညီဖို့အသိရှိနေကြောင်းပြောဆိုထားတယ်လို့လည်းပြောပါတယ်။ရေးပေါ်ကူညီဆောင်ဆိုင်နေချိန်မှာနေအမြင့်ပိုင်းမှာပြောင်းရွှေ့နေကြဖို့လည်းသတိပေးထားတယ်လို့တောင်းရှိသူတွေကပြောပါတယ်။မိုးသက်လေပြင်းနေတဲ့အတူမုန်တိုင်းအပြားပိုင်းမနေ့ပိုင်းကမနေ့ကဆက်လို့မြောက်ကယ်ရိုလိုင်းနားနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်ကယ်ရိုလိုင်းဒေသတွေကိုစတင်ဝင်ရောက်လာတာပါ။အမျိုးသားဟာရီကိန်းမုန်တိုင်းဌာနကတော့ Florence Hurricane ကမြောက်ကယ်ရိုလိုင်းနားကမ်းရိုးတန်းကိုဝင်ရောက်လာချိန်မှာအသက်အန္တရာယ်ဆိုးရင်လောက်တဲ့အထိပြင်းအားပြင်းတဲ့အကြောင်းမနေ့နောက်ပိုင်းမှာပဲပြောဆိုထားပါတယ်။နောက်ပိုင်းရက်တွေမှာရေကြီးနိုင်တဲ့အန္တရာယ်ရှိကြောင်းလည်းသတိပေးထားတာပါ။တနာရီကီလို6ကီလိုမီတာနှုန်းနဲ့မုန်တိုင်းကကုန်းတိုင်းပိုင်းတဖြည်းဖြည်းချင်းဝင်ရောက်လာနေတဲ့အတွက်မိုးကြီးကျယ်ရွာသွန်းပြီးရေကြီးနိုင်တဲ့အန္တရာယ်ကိုလည်းမိုးလေဝသကြမ်းကျင်သူတွေဆိုရင်နေပါတယ်။မုန်တိုင်းရောက်မြောက်ကယ်ရိုလိုင်းနားပြည်နယ်မှာမိုးရေရေ101စင်တီမီတာအထိရွာသွန်းနိုင်တယ်လို့အင်တာနက်များလောက်အမြင်ရှိတဲ့6မီတာလောက်ထိရေတက်နိုင်တယ်လို့လည်းခန့်မှန်းထားတာပါ။မုန်တိုင်းကြောင့်လေဆင်နှာမောင်းတွေဖြစ်ပေါ်နိုင်တဲ့အလားအလာတွေလည်းရှိနေပါတယ်။